မနေ့စူလိုင်လ24ရက်နေ့မှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ရေးမှာအမှန်ကန်ဖြစ်တဲ့လန်ဒန်မြို့တော်ဝင်ဟောင်းလည်းဖြစ်နိုင်ငံသားရေးဝင်ကြီးဟောင်းလည်းဖြစ်တဲ့ Boris Johnson ဟာဗြိတိန်ရဲ့ဝင်ကြီးချုပ်ဖြစ်လာခဲ့ပါပြီ။ Brexit ကိုအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့တာကြောင့်ဝင်ကြီးချုပ် Theresa May ယာရုကနှုတ်ထွက်မယ်လို့မေလ24ရက်နေ့ကကြေညာခဲ့ပြီးနှစ်လတင်းတင်းပြည့်တဲ့နေ့မှာအခုလိုမျိုးဒီကြေညာခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့အစိုးရအဖွဲ့အပြောင်းလဲအကြောင်းကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဗြိတိန်ဝင်ကြီးချုပ်ဖြစ်လာမယ်လို့ရေးသားစားနေခဲ့သူ Brexit ကိုအားပြီးထောက်ခံသူ Conservative Party မှာ Boris Johnson ဟာဇူလိုင်လ23ရက်နေ့မှာ Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရပါတယ် Boris Johnson Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံရတဲ့တရင်အကြပြီမှာတော့သူ့ရဲ့နိုင်ငံရေးအရမဟာမိတ်လည်းဖြစ် Brexit ကိုထောက်ခံသူလည်းဖြစ်တဲ့ American သမ္မတ Donald Trump ကချီးကျူးစကားပြောကြားကြပါတယ်ဘော်ရစ်ဂျွန်ဆန်ကိုဝန်ကြီးချုပ်အဖြစ်မခန့်အပ်ခင်ဗြိတိန်အစိုးရဘက်မှတော့ယာရုကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ်ထရီဆာမေကပါလီမန်မှာမိန့်ခွန်းအတူချုပ်ပြောခဲ့တယ်လို့ဒေါင်းနင်းလိုင်းကဝန်ကြီးချုပ်အင်ရှင်မှာလည်းသူ့ရဲ့ခမွန်တင်နဲ့အတူပြည်သက်ကနှုတ်ဆက်စကားပြောကြားကြပါတယ်။သူက Conservative Party မှာအဖြစ်တော့ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ
်။ I'm about to go to Buckingham Palace to tender my resignation to Her Majesty the Queen and to advise her to ask Boris Johnson.
အခုကကျမနန်းတော်ကိုသွားပြီးဘုရင်မကြီးကိုနှုတ်ထွက်စာပေးအပ်ရင်းဘော်ရစ်ဂျွန်ဆန်ကိုခန့်အပ်ဖို့လဲအကြံပြုမှာပါကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဖြစ်လာတဲ့ဘော်ရစ်ကိုချီးကျူးစကားပြောတင်ပါတယ်လာမယ့်လရည်နှစ်တွေအတွင်းသူနဲ့သူအစိုးရအောင်အောင်မြင်မြင်ဖြစ်ပါစေလို့လဲဆုတောင်းပေးပါတယ
်အဲဒီနောက်အစင်လာရဗြိတိန်ပြည်မကြီးကဘော်ရစ်ဂျွန်ဆန်ကိုဘက်ကင်ဟမ်နန်းတော်ကိုဖိတ်ခေါ်ပြီးဗြိတိန်ဝန်ကြီးချုပ်အဖြစ်တရားဝင်ခန့်အပ်ခဲ့ပါတယ်ဘက်ကင်ဟမ်နန်းတော်ကလည်းဒေါင်းနင်းလိုင်းကဝန်ကြီးချုပ်အိမ်ကိုအရောက်မှာတော့Boris Johnson ကဗြိတိန်ဝန်ကြီးချုပ်တည်အဖြစ်ပထမဆုံးမိန့်ခွန်းစကားပြောကြားခဲ့ပါတယ
် So the Queen has just honored me with this extraordinary office of state. My job is to serve you, the people.
ဘီမာကြီးကကျွန်တော်ကိုနိုင်ငံရဲ့ကြီးမြတ်တဲ့ယာရုကိုလက်ခံဖို့ကမ်းလှမ်းပြီးဂုဏ်ပြုခဲ့ပါတယ်။ကျွန်တော်တို့ကဗြိတိန်ပြည်သူလူထုကိုအလွတ်ကျွေးပြုဖို့ပါ။ကျွန်တော်နိုင်ငံရေးသမားတွေအတွက်အမြဲသတိချရမယ့်အချက်တစ်ချက်ရှိပါတယ်။အဲ့ဒါကတော့ပြည်သူတွေဟာကျွန်တော်တို့ရဲ့အလို့ရှင်ဆိုတာပါပဲ
လက်ရှိအစိုးရအဖွဲ့ဝင်တော်တော်များများကဘော်ရစ်ဂျွန်ဆန်နဲ့မူဝါဒရေးရာသဘောထားချင်းမတိုက်ဆိုင်တာတွေကြောင့်တုတ်ထက်သွားလို့ဗြိတိန်နိုင်ငံထုတ်သတင်းဌာနတွေကလူရာသီတုတ်တင်ပွဲလို့တင်စားရေးသားကြပါတယ်နိုင်ငံသားရေးကာကွယ်ရေးဘန်ဒါရေးကုန်သွယ်ရေးဝန်ကြီးဌာနလို့အဓိကဝန်ကြီးဌာနကြီးတွေအပါအဝင်တခြားဝန်ကြီးဌာနတွေကဝန်ကြီးတွေတော်တော်များများနှုတ်ထွက်ခဲ့ကြပါတယ်နိုင်ငံသားရေးဝန်ကြီးတဲ့အဖြစ်ယခင် Brexit ဝန်ကြီး Dominic Raab ဖြစ်လာပြီးဘန်ဒါရေးဝန်ကြီးအဖြစ်ပြည်ထောင်ဝန်ကြီးဟောင်းစာကြည့်ကြပြီးဖြစ်လာပါတယ်။သူရဲ့အစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးတာဝန်အပြည့်အဝယူကြောင်းဘော်ရစ်ဂျွန်ဆန်ကအခုလိုပြောပါတယ်။
Although I am today building a great team of men and women, I will take personal responsibility for the change I want to see. Never mind the
ကျွန်တော်ဒီနေ့တိတ်ကောင်းတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းခဲ့ပေမဲ့ကျွန်တော်မြင်ချင်တဲ့အကြောင်းလေးတွေဖြစ်လာဖို့အတွက်ကျွန်တော်ကိုယ်တိုင်မှာပဲတာဝန်ရှိနေတယ်လို့ပြောပြစီဘယ်လိုအတားအဆီးတွေရှိပါစေအပိဓာဆုံးမြတ်ချက်ကကျွန်တော်စီကလာမှာပါကျွန်တော်အစိုးရကဒီတိုင်းပြည်နဲ့ထိုက်တန်တဲ့ခေါင်းဆောင်မှုမျိုးကိုပေးသွားမှာပါဒီလိုခေါင်းဆောင်မှုအခုပဲစပါပြီ
ဥရောပသမဂ္ဂကဗြိတိန်နိုင်ငံထွက်ဖို့ရေး basic step ပတ်သက်ပြီးသူကပါလီမန်ကိုအထက်ထပ်ပေးထားတဲ့ဂတိကဝတ်ဖြစ်တဲ့ဒီကိစ္စကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားအပြည့်တက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။ Brexit သဘောတူညီချက်အစ်တစ်ကိုရေးဆွဲသွားမှာဖြစ်ပြီးလာမယ့်69ရက်အတွင်းသဘောတူညီချက်ရဖို့ယုံကြည်မှုအပြည့်ရှိတယ်လို့လည်းပြောပါတယ်။ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကတော့ Boris Johnson အစိုးရရဲ့ Brexit အစီအစဉ်အသေးစိတ်ကိုသိရှိလိုတယ်လို့လည်းပြောပါတယ်။ Boris Johnson ကဗြိတိန်ဝန်ကြီးချုပ်တည်ဖြစ်လာတာနဲ့အတူ Brexit ကိစ္စပြည့်ပြတ်မယ်လို့ညွှန်လင်းသူတွေရှိတယ်လို့ထရီဆာမေးအဆိုပြုတဲ့ Brexit သဘောတူညီချက်ကိုကန့်ကွက်ပယ်ချခဲ့တဲ့ British Parliament ကအမတ်တွေပါအပြောင်းအလဲမရှိဘဲဒီလူတွေပဲဖြစ်တာမို့ Brexit သဘောတူညီချက်မရဘဲရွေးကောက်ပွဲအသစ်ကျင်းပဖို့သာဖြစ်လာဖို့ရှိကြောင်းလဲယူဆနေကြကြောင်းပါခင်ဗျာ